ရခိုင်ပြည်နယ်မောင်တော်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုဒီလ31ရက်နေ့မှာတင်ပြမယ့်အစားရဲအကန့်အသတ်မရှိအချိန်တိုးမြင့်တက်မလိုက်ပါတယ်ဒီလိုတိုးမြင့်ပေးလိုက်တာကတော့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးနဲ့ပတ်သက်တဲ့ဆွဆွဲချက်အစ်စ်တွေထပ်မံပေါ်ပေါက်လာတာကြောင့်လို့နိုင်ငံတော်သမ္မတရုံကထုတ်ပြန်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်
ဟုတ်ကဲ့ပြီးခဲ့တဲ့အောက်တိုဘာလနဲ့နိုဝင်ဘာလအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးနောက်ခံအခြေအနေနဲ့ဖြစ်ရမှန်ပေါ်ပေါက်စေဖို့ဒီလိုအဖြစ်မျိုးနောက်တစ်ကြိမ်ထပ်မံမဖြစ်ပွားစေဖို့အတွက်စုံစမ်းရေးကော်မရှင်ကို2016ခုနှစ်ဒီဇင်ဘာလ1ရက်နေ့မှာနိုင်ငံတော်သမ္မတကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ကော်မရှင်ကိုဒုသမ္မတဦးမြင့်စွေကဦးဆောင်ပြီးနေပယ်အသီးသီးကလူပုဂ္ဂိုလ်73ယောက်နဲ့ဖွဲ့စည်းခဲ့သလိုကော်မရှင်ရဲ့အစီရင်ခံစာကိုဒီလ31ရက်နေ့နောက်ဆုံးထားတင်ပြဖို့သတ်မှတ်ခဲ့တာဖြစ်ပါတယ်ဒီလ30ရက်နေ့မှာတော့လူခွင့်ရေးနဲ့ပတ်သက်တဲ့ဆွဆွဲချက်အစ်စ်တွေထပ်မံပေါ်ပေါက်နေတာကြောင့်ဒီကိစ္စတွေဆက်လက်စုံစမ်းစစ်ဆေးပြီးစီးတဲ့အချိန်ထိအစီရင်ခံစာတင်ပြမယ့်ရက်ကိုတိုးမြင့်သတ်မှတ်ကြောင်းနိုင်ငံတော်သမ္မတလက်မှတ်နဲ့အမိန့်ကြော်ညာစာထုတ်ပြန်ခဲ့ပါတယ်ကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးတညာကလွန်ခဲ့တဲ့ရက်တွေကလေးကအစီရင်ခံစာကိုပြင်ဆင်ပြီးဖြစ်ကြောင်းနဲ့ဒီလိုရက်တိုးမြင့်စီတဲ့ဆွဆွဲချက်အစ်စ်တွေနဲ့ပတ်သက်ပြီးတရားမသိသေးကြောင်းအခုလိုပြောဆိုပါတယ်
။အဲ့ဒါကျွန်တော်တို့တော့ကုတိတရားမသိရသေးပါဘူး။ဆွဲချက်တွေကတော့ရှိမှာပေါ့။နော်။ပြီးတာလည်းရှိတယ်မပြီးတာလည်းရှိတယ်။စီဝေးကြမှာသိရလိမ့်မယ်ကျဘယ်ဆွဲချက်ကိုစစ်ဆေးသိရမလဲဆိုတာ။ကျွန်တော်တို့တော့ပြီးတဲ့တာဝန်ကိုရတဲ့အချိန်ချင်းပြီးအောင်လုတ်ပြပါလေလွန်ခဲ့သော3-4လလောက်တည်းကအပြီးသက်လုတ်ထားပါလေဒါပေမဲ့ဒီနေ့မနေ့ကရက်စွဲနဲ့ထုတ်တဲ့အမိန့်ရတော့ဆက်လက်စုံစမ်းစစ်ဆေးမှုပြီးစီးသည့်အချိန်ထိအဲ့လိုသုံးမြင့်တက်မှလိုက်ပါလေ
လက်ရှိကြုံတွေ့နေရတဲ့ကော်မရှင်ရဲ့စင်ခေါ်မှုနဲ့အခက်အခဲတွေကိုဥဒညာကအခုလိုဆက်ပြောပါတယ
်ဘာသာစကားအခက်အခဲပေါ့ဓမ္မတက်ကတော့ကျွန်တော်ပြောတာတို့နားမလည်ဘူးတို့ပြောတာကိုကျွန်တော်တော့စူးစမ်းပြီးလက်ခံတယ်နောက်ကကျွန်တော်တို့ဟာနိုင်ငံတော်အဖွဲ့စည်းတဲ့ဖွဲ့စည်းမှန်ပါတယ်သို့တော်လည်းသွားဆက်တဲ့အခါကျုပ်ပြည့်ကြည့်တော့စိုးရင်တာပေါ့ဟုတ်ကဲ့စိုးရင်သိနေကျွန်တော်တို့တွေ့ဆုံတဲ့အခါရှိတယ်အဲ့တော့ကျွန်တော်တို့ကယုံကြည်မှုတည်ဆောက်ပြီးတော့မှလည်းအမှန်တရားကိုရပါလိမ့်မယ်ပြောချင်တဲ့လူရှိတယ်တရံပြောချင်တဲ့လူတွေကလည်းသူတို့ရဲ့အန်တီကိုသူတို့စိုးရင်ကြည့်တတ်ပါတယ်အခက်ခဲသွားရလာရင်လည်းအခက်ခဲရှိတာပေါ့ယွာရီသွားတဲ့အခါလည်းယွာတဲ့ဒီမရောက်နိုင်တဲ့အခက်အခဲပေါ့ယွာလူတွေကိုလည်းကျွန်တော်တို့ဟာတနေရာဘယ်မှာလာစုပါလို့ပြောခွင့်မရှိပါဘူးကျွန်တော်တို့ကဒါလင်းသူတို့ရှိတဲ့နေရာသွားမှာပါအဲ့တော့ဖိတ်ခေါ်ရပါတယ
်အစီရင်ခံစာနောက်ဆုံးတင်သွင်းနိုင်မယ့်ရက်ကိုလည်းပြန်လည်ဆွေးနွေးပြီးမှသာခံမှန်းသတ်မှတ်နိုင်မှာဖြစ်ကြောင်းပြောပါတယ
်ဒီစာရကျွန်တော်တို့အစီအစဉ်ပြန်တွေ့ရပါပါပြန်တွေ့တဲ့အခါကျရင်ကျွန်တော်တို့ခံမှန်းကြည့်ရက်ဆွဲကောင်းဆွဲမယ်ခံမှန်းကြည့်ရက်မဆွဲခင်ကျွန်တော်တို့ဘာတွေဆက်လက်လုပ်ဖို့လိုသေးသလဲအဲလိုရမယ့်ဒေတာတွေသွားဖို့အချိန်ဘယ်လောက်ယူရမလဲအဲ့ဒါလေးလာဖို့ကျွန်တော်တို့ဘယ်လိုပြူဟာပြန်ဆွဲမလဲဘယ်လိုလုပ်ငန်းတွေတာဝန်ခွဲဝေသတ်မှတ်မလဲအဲ့ဒီပေါ်မှာကျွန်တော်အဖွဲ့မှာအကြံပြုလာတာရှိမှာပေါ့အဲ့ဒီအကြံပြုတဲ့ချက်အပေါ်မှာပုံတင်ပြီးတော့ရက်ကိုခံမှန်းသတ်မှတ်ပါလိမ့်မယ်
အကြမ်းဖက်တိုက်ခိုက်သူတွေကိုရှာဖွေဖမ်းဆီးချိန်နဲ့နေမြေရှင်းလင်းချိန်မှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်တာတွေရှိကြောင်းနဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကကော်မရှင်ကသတင်းထုတ်ပြန်ရာမှာ The Guardian သတင်းစာနဲ့ South China Morning Post website မှာဒီဇင်ဘာလ17ရက်နေ့ကဖော်ပြခဲ့တဲ့မောင်တော်ဒေတာကအမျိုးသမီးတွေအာဓမ္မပြုကျင့်တဲ့သတင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့ကြောင်းနဲ့အခင်းဖြစ်ပွားမှုကိုမကြားသိခဲ့ရကြောင်းထုတ်ပြန်ထားပါတယ်။မွန်ဒေါ်ဒေတာအကြမ်းဖက်မှုဟာ2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာစတင်ဖြစ်ပွားပြီးနေကြားဆောင်ရဲကုတ်ကဲမှုဌာနချုပ်နဲ့အခြားစခန်းတစ်ခုတိုက်ခိုက်ခံခဲ့ရတာကြောင့်ရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့တယ်လို့လက်နက်မျိုးစုံ48လက်နဲ့ကြီး6500ကျော်ဆုံးရှုံးခဲ့ပါတယ်။အကြမ်းဖက်အဖွဲ့က10ယောက်သေဆုံးပြီး2ယောက်အရှင်ဖမ်းဆီးခံခဲ့ရပါတယ်။ဒုတိယအကြိမ်တိုက်ခိုက်မှုကတော့နိုဝင်ဘာလ12ရက်နေ့73ရက်နေ့တွင်မှာထပ်မံဖြစ်ပွားခဲ့ပြီး12ရက်နေ့တိုက်ခိုက်မှုမှာတမ်ဘရော့စစ်ကြောင်းကိုအကြမ်းဖက်သမား600လောက်ကဝိုင်းရံတိုက်ခိုက်တာကြောင့်ရဟရေနှစ်စင်းနဲ့လေကြောင်းကပါတုံ့ပြန်တိုက်ခိုက်ခဲ့ရာကြောင့်အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်